ဂျပန်နိုင်ငံနဲ့ပုံမူပူးပေါင်းဆောင်ရွက်မှုတွေရှိလာမယ်လို့မျှော်လင့်တဲ့အကြောင်းတရုတ်ဒုသမရကပြောကြားလိုက်ပါတယ်။ဒုသမရဟာတရုတ်နိုင်ငံကိုရောက်ရှိနေတဲ့ဂျပန်ကိုယ်စားလှယ်အဖွဲ့နဲ့ဒီကနေ့အင်္ဂါနေ့မှာဘေကျင်းမှာတွေ့ဆုံခဲ့တာပါ။နေမီပိုင်ဆိုင်မှုနဲ့သမိုင်းဆိုင်ရာအငင်းပွားမှုတွေကြောင့်ဆက်ဆံရေးတင်းမာမှုတွေရှိနေတဲ့တရုတ်နဲ့ဂျပန်နိုင်ငံကြားအခုလိုတွေ့ဆုံတာဟာနှစ်နိုင်ငံခေါင်းဆောင်တွေအနေနဲ့ပိုကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်ဖို့လိုလားနေတာကိုညွှန်ပြနေတာလည်းဖြစ်ပါတယ်။ကျိုတိုမြို့အုပ်ချုပ်ရေးမှူးခိုင်ဂျီယာမာဒါဦးဆောင်တဲ့ဂျပန်ကိုယ်စားလှယ်အဖွဲ့ဟာဆင်နိုဂျပန်အုပ်ချုပ်ရေးမှူးဖိုရမ်ကိုတက်ရောက်ဖို့ဘေကျင်းကိုရောက်နေတာပါ။ရေရှည်တည်ငြိမ်တဲ့တရုတ်ဂျပန်ဆက်ဆံရေးဖွံ့ဖြိုးတိုးတက်မှုဟာနှစ်နိုင်ငံလူထုရဲ့အကျိုးစီးပွားကိုအခြေခံရမှာဖြစ်တယ်လို့ဒုသမရလီယွမ်ချာကဂျပန်ကိုယ်စားလှယ်တွေကိုပြောဆိုခဲ့တဲ့အကြောင်းတရုတ်ဆင်ဝါသတင်းဌာနမှဖော်ပြထားပါရယ်။တမိုင်းမှာရှိခဲ့တဲ့သင်ခန်းစာတွေကိုပြန်သုံးသပ်ဖို့နဲ့အနာဂတ်ကိုလည်းရင်ဆိုင်ဖို့ဒုသမရလီကပြောဆိုခဲ့ပါရယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဦးဆောင်တဲ့ဂျပန်ကွန်ဆာဗေးတစ်အစိုးရဟာဒုတိယကမ္ဘာစစ်အကြိုကာလကစစ်ဝါဒကိုပြန်လည်ဖော်ထုတ်ဖို့စောင့်ရွက်နေတယ်ဆိုပြီးတရုတ်အစိုးရကပြစ်တင်ဝေဖန်နေခဲ့တာပါ။